ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်ညဝရီခရိုင်နယ်မှာတော့စစ်ကောင်စီတပ်နဲ့ဒီကရင်မျိုးသားလူမျိုးရေးတပ်နဲ့တခါသူတို့ရဲ့ပူးပေါင်းတပ်တွေချားမှာပြီးခဲ့တဲ့ရက်ပိုင်းလုံးကတိုက်ပွဲတွေအတွင်းမှာစစ်တပ်ဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့တာမှာထိုင်းနိုင်ငံပိုင်းနဲ့တဲ့အထီကိုမြန်မာစစ်တပ်လေယာဉ်တွေဝင်ရောက်ခဲ့ပါတယ်ဒီကိစ္စကိုရေးကြီးခွင့်ချက်မဖြစ်လို့ဘူးလို့ထိုင်းဝန်ကြီးချုပ်ကပြောကြားခဲ့ပေမဲ့ထိုင်းစစ်တပ်ကသူ့ရဲ့နယ်မြေလုံခြုံရေးအတွက်စစ်လက်နက်အပြည့်အစုံနဲ့နယ်စပ်မှာကင်းလွတ်မှုတွေလုပ်နေပါတယ်ဒီသတင်းကိုတော့ VOA သတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားနှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေအကြိမ်များစွာလုပ်ခဲ့တာပါတပ်ခတ်မှုတွေအတွင်းထိုင်းနယ်မြေနဲ့နယ်တော်ပြီးလူရင်းပြန်တန်းလာလက်နက်ကြီးစံတွေတက်ရောက်တာတွေရှိခဲ့တဲ့အတွက်ထိုင်းဘက်ကဒေသခံတချို့ထိခိုက်ဒဏ်ရာတွေရခဲ့ပါတယ်။ဒီအတွက်ထိုင်းပြည်သူရဲ့လုံခြုံရေးအတွက်ထိုင်းစစ်တပ်ကနေဆက်မှာစစ်ရေးရကင်းလဲ့နေတာတွေကိုလုံလာကြောင်းနေဆက်နေပြည်သူတို့ဖြစ်တဲ့ဦးမိုးကျော်ကအခုလိုပြောပြပါတယ်
။အဲဒီရဲ့နဲ့ဆိုလို့ရှိရင်နေရမောက်ဖြစ်ပါပြီ။ဒီကကင်းလဲ့တာကအခါတိုင်းလူကြီးတွေဒီပုံနဲ့ကင်းလဲ့တာနဲ့စစ်ရေးရကင်းလဲ့တဲ့ပုံကိုမြင်ရတယ်။ဒါကြောင့်လည်းဆိုကြတော့စကားတွေကိုတုံးပြီးပြီးတော့စစ်အိတ်ခါးတွေပုံပါပဲ။အဲဒီဆက်တက်ပြီးပါတယ်အဲဒါပခုံးကလောင်ချာရင်းပါတယ်တကယ်လက်လက်ကြီးကြီးပါပါပြီးတော့မှတည်ယူရတကယ်ဦးပြင်းနေစစ်စင်းနေရတာလို့ယူရင်းဒီကင်းပတ်တယ်လို့ဒီလိုလူယူရင်းရပေါ့နော်တကယ်ကင်းပတ်နေတာလို့ကျွန်တော်တွေ့ရပါတယ
်ထိုင်းစစ်တပ်ဘက်ကတော့မြန်မာဘက်ကစိုက်ပွဲတွေကြောင်းထိုင်းပြည်သူတွေစိုးရိမ်ထိလန့်မှုတွေရှိနေပြီးထိုင်းပြည်သူတွေမချိတ်ခတ်ရအောင်အခုလိုမျိုးစစ်ရေးရကင်းလဲ့နေတာဖြစ်တယ်လို့လည်းဆိုပါတယ်ဒီလိုကင်းလဲ့တာကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလတုန်းကလည်းတစ်ချိန်လုပ်ခဲ့ပေမဲ့အခုအခါမှာတော့စစ်ရေးရတေချာပြင်ဆင်လုပ်ဆောင်တာကိုတွေ့ရတယ်လို့လည်းဦးမိုးကျော်ကဆိုပါတယ
်ဟာဆိုင်ရဲမှာဆိုင်စက်ကနေပြီးတော့ဒီလက်လက်ဒီပါထုတ်ပြီးတော့ကျော်လက်ကင်းပြရတာလည်းဆိုလို့ရှိရင်မြဝတီထဲကနေပြီးတော့ဒါဒီဥက္ကဋ္ဌပေါ့နော်ဆိုမဲ့ဆိုလို့ရှိရင်မျိုးဝရီဘက်မှာတိုက်ပွဲကြီးဖြစ်နေတယ်တမ6ပုံထဲမှာတိုက်ပွဲကြီးကျားနေပြီးလင်းနေအုံးပြီးပြီးတော့ကြတော့ငါရဲ့အတွင်းမှာပဲ35ရှင်းတော့ကျွန်တော်လင်းနေဒီအုံးပြီးပြီးတော့ဒီဇမစက်ကနေအုံးပြီးပြီးတက်ခိုက်တာတွေ့ရတယ်အဲ့တက်ခိုက်တဲ့ခါမှာလင်းနေကျော်ပြီးတော့ချိုင်းနေဒါကြီးစံနေကြတာတွေချိုင်းဒီကြောင်းပိုင်နေဆက်ကိုဝင်ရောက်ပြီးတော့ကြံတန်းတာတွေဖြစ်လာတဲ့အပေါ်မှာဒါဒီဟာလည်းဆက်လုံရင်းကြီးရဒီကနေ့ဒီတက်ဆင်ထားတဲ့စစ်ဘက်ဆိုင်ရာကျင်းတဲ့မျိုးကိုတွေ့လာတာဖြစ်ပါတယ်ဟုတ်တယ်
တဲ့ဘွေရဲ့အတွင်းမှာမြန်မာဘက်ကတိုက်နေရင်လေဟာထိုင်းမြန်မာနယ်စပ်ထိုင်းနယ်နယ်ဖြစ်တဲ့ဖော့ပြမြို့နယ်တွေကကြေးရွာတွေပေါ်ကိုဖြတ်တန်းခဲ့တာကြောင့်ထိုင်းပြည်သူတွေအထိတ်အလန့်ဖြစ်နေကြောင်းဒီအတွက်ထိုင်းပြည်ဘက်က F-16 တိုက်နေရင်နှစ်သိန်းကိုနယ်စပ်ကိုဆင်လွတ်ခဲ့ရကြောင်းထိုင်းတော်ဝင်လေတပ်ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ပလာဝတ်စွန်ကျန်ကြီးကလည်းဂျွန်လ30ရက်နေ့ကထုတ်ပေါ်ပြောဆိုခဲ့ပါတယ်ထိုင်းတော်ဝင်လေတပ်ကလည်း F-16 နှစ်စီးနယ်စပ်မှာပြန်တန်းပြီးမြန်မာဘက်ကလေရင်နေတော်ပြန်တမ်းမှုကိုတတိပေးခဲ့တယ်လို့မြန်မာစစ်တပ်ဘက်ကလည်းပြန်လည်တောင်းပန်ခဲ့ပါတယ်။လွန်ခဲ့တဲ့10နှစ်ကျော်လုံးကလည်းမြန်မာဘက်ကနေတော်ပြီးလေရင်ပြန်တမ်းလာရရှိခဲ့မှုပါပဲ။ဒီအတွက်အဲ့ဒီတုန်းကလည်းနောက်ထပ်မဖြစ်စေရပါဘူးဆိုတာကိုတောင်းပန်ခဲ့မှုပါပဲ။လက်ရှိအခြေအနေအရမြောက်ရီခရိုင်နယ်ကဥက္ကဋ္ဌစခန်းမကျရေးအတွက်မြန်မာစစ်တပ်ဘက်ကမြေပြင်မှာအင်အားသုံးတယ်လို့လူကြောင်ပစ်ကူတွေတုံးပြီးပြန်လည်တိုက်ခိုက်နေပါပဲ။ကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကလည်းမြေပြင်တိုက်ပွဲတွေကိုပြင်းပြင်းထန်ထန်တိုက်နေပြီးဥက္ကဋ္ဌစခန်းသိမ်းပိုက်နိုင်ရေးကြိုးစားနေကြပါတယ်။နှစ်ဖက်တိုက်ပွဲတွေအတွင်းမှာလေကြောင်းကနေတိုက်ခတ်မှုကြောင့်ရောလက်နက်ကြီးကြီးစံတွေပါတိုက်ရောက်ပောက်ွဲတဲ့အတွက်ပါအရက်သားတွေတိုက်ဆုံးတာထိခိုက်ဒဏ်ရာရရှိတာတွေလည်းရှိခဲ့ပြီးထိုင်းနိုင်ငံဘက်ကရာမျက်ခြေရှိတဲ့စစ်ဘေးရှောင်ဒုက္ခသည်တွေလည်းဖျက်ပြေးခုန်လုံလာကြပါတယ်ရှင်။